VOA အမေရိကန်တန်ကစက်တဘရီနေ့မနက်ခင်းသတင်းလေးကိုဆက်လက်ကြေညာနေပါတယ်။အာရှမျိုးသမီး6ဦးပါဝင်လူ10ဦးသေဆုံးနေခဲ့တဲ့အင်ဂါနေ့ကအတ္တလန္တာမြို့အာရှအနေခံတစ်ခုမှာဖြစ်ပွားခဲ့တဲ့တိုက်ခတ်မှုမှာတန်တရားရှိသူဟာလိင်အစွဲလန်းလွန်ကဲမှု sex addiction ပြဿနာကြောင့်လို့စုံစမ်းစစ်ဆေးသူတွေကဆိုပါတယ်။အသက်22နှစ်အရွယ် Robert Aaron Long ကဖျားယောင်းမှုဆွဲမှုတွေကိုအဆုံးသတ်စေချင်တယ်လို့သူတို့ကိုပြောဆိုခဲ့တာပါ။လေဆွဲလန်းလွန်ကဲမှုဖြစ်ပွက်ရှိတဲ့စိတ်ပိုင်းဆိုင်ရာပြဿနာတချို့ကိုသူဖော်ပြခဲ့ပြီးအရင်တော့ကလည်းဒီလိုနေရာတွေကိုသူမကြာခဏရောက်ခဲ့ပုံမျိုးရှိတယ်လို့လည်းချာယိုကီခိုင်ကရဲရရှိ Frank Reynolds ကပြောပါတယ်။ Florida ကိုပြန်ရင်အခုလိုပြစ်ခတ်မှုဖြစ်ပွားဝယ်ရရှိတယ်လို့လည်းရရှိတယ်ကဆိုပါတယ်။ American မှာရှိတဲ့အာရှနိုင်ငံတွေမှာငွေကြေးအတွက်လိန်ဖြော်ပြမှုတွေမကြာခဏတွေ့ရှိရပေမဲ့အခုပြစ်ခတ်မှုဖြစ်တဲ့အနေအထားမှာတော့ဒါမျိုးရှိမရှိကိုရဲကမပြောပါဘူး။တည်ဆုံးသူ10ဦးတည်းက2ဦးဟာလူဖြူတွေဖြစ်ပြီးကိုယောင်မြောက်အပြစ်ခံရသူကတော့ဆေးရုံမှာအခြေအနေကောင်းမွန်လျက်ရှိပါတယ်။အတ္တလန္တာရဲမိုးကြီး Rodney Bryan ကတော့ဒီပြစ်ခတ်မှုဟာလူမျိုးရေးအမုန်းတရားကြောင့်လို့ပြောဖို့စောသေးတယ်လို့ဆိုပါတယ်။မျိုးရုံခိုင်ရှာ Lance Barton ကတော့ဘယ်လူဖွဲ့စည်းကိုမဆိုကျူးလွန်တဲ့ဘယ်ယာစုမှုမျိုးမဆိုအားလုံးပေါ်မှာကျူးလွန်တာဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အခုလိုပြစ်ခတ်တပ်ဖြတ်မှုနဲ့ပတ်သက်ပြီး American သမ္မတ Joe Biden ကတော့အာရှနယ်ပယ်ဝါရီအတွက်သူ့ရဲ့စိုးရိမ်မှုကိုအခုလိုပြောသွားပါတယ်။
Here I know the
Asian
Americans are
and very အာရှနယ်ပယ်ဝါအမေရိကန်တွေကတော်တော်စိုးရိမ်နေကြမှာဆိုတော့ကျွန်တော်သိပါတယ်။ဘာကြောင့်လဲဆိုတော့တိကျတဲ့အချိန်ပဲပြီးခဲ့တဲ့လများမကြမီကပဲအာရှနယ်ပယ်ဝါအမေရိကန်တွေကိုရင်းရင်းတည်တည်ဆက်ဆံကြတာကိုကျွန်တော်ကပြောကြပါတယ်။ဒါဟာတော်တော်လေးပြဿနာရှိတယ်လို့ထင်ပါတယ်။လို့သမ္မတဘိုင်ဒန်ကပြောတော့တာပါ။ပြီးခဲ့တဲ့အပတ်တည်းရုံးမြင့်တဲ့ကြောင့်မိခုံမှာလည်းအာရှနယ်ပယ်ဝါတွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေကိုရှုတ်ချကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။